Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာတာပြင်းနေ့ညပိုင်း9:30အစီအစဉ်တွေကိုလိုင်းတိုမီတာ2532.51တို့ကနေတိုက်ထုတ်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်မှုဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တူရကီနိုင်ငံက sorry concept ဝင်ရုံနဲ့ဝင်သွားပြီးပျောက်ဆုံးနေတဲ့သတင်းတောင်နဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီမှာရောက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရေးအကူအညီပေးဖို့အရှေ့တောင်အာရှနိုင်ငံများနဲ့အာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေတူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနဲ့မှာ UWSA ဝါတပ်ဖွဲ့ကဖမ်းဆီးထိန်းနှိမ်ထားတဲ့လာဟုဓမ္မဆရာ90ကျော်ကိုခံဝန်ကတိနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းမှာကတော့
ယုံကြည်တဲ့ဝင်ဝင်ရှိရမယ်။ဒါတွေကလူဖွင့်ရေးပဲလေ။ဒီကျင်းနေရတော့အဲလူဝေးကျင်းရတဲ့မှာချက်နေတော့မကိုက်ညီဘူး၊ကွယ်လွက်နေဘူးဆိုတော့ဒါလေးတော့ကျွန်တော်တို့က
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ပြောတော်တာပါမကြခင်အပြည့်ဆုံးကြားမှာပါနောက်ပိုင်းမှာတော့ငင်းချိုင်ဆိုင်ရထိတ်တိအစီအွေကိုပုတ်ပါအစားနေပြည်တော်ကိုပြောင်းရွှေ့ကျင်းပတော်မယ်တဲ့ရင် 11 Media Group ကသတင်းသမား၃ဦးကိုဖမ်းဆီးအရေးယူတဲ့အပေါ်ပြစ်တင်ရှုံချမှုတွေနဲ့ဝေဖန်ထောက်ပြမှုတွေထွက်ပေါ်လာတဲ့သတင်းအသေးစိတ်နဲ့အမေရိကန်ရဲ့အခွင့်တိုးကောင်းမှုပေါ်အလုပ်သမားတမကရဲ့အမြင်တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့ပတ်စင်ကဏ္ဍတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုကောင်းလင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင်
တူရကီနိုင်ငံအစ္စတန်ဘူမြို့က sorry concept ဝင်ရုံနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့ sorry သတင်းတောင်ဂျမဲခါရှော့ဂီနဲ့ပတ်သက်လို့စုံစမ်းမှုအမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရောက်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲသတင်းတောင်ရဲ့အသက်အန္တရာယ်စိုးရိမ်ရအကြောင်းလည်းပြောဆိုခဲ့တာပါ sorry သံရုံနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာသေချာသလောက်ရှိတဲ့အကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ Washington Post သတင်းစာမှာသဘောထားအမြင်ဆောင်မာရီရေးသားနေသူတူလည်းဖြစ် Sorry Issue မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်သူတူလည်းဖြစ်တဲ့သတင်းတော်ခါရှော့ဂီဟာပြီးခဲ့တဲ့သတင်းပတ်ထဲတူကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ Sorry ထောက်လိုင်း15ရောက်ပါဝင်တဲ့အဖွဲ့ကကောင်စစ်ဝင်ရုံမှာပဲတပ်ဖြတ်ခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲတူကီအနာမဏီကပြောဆိုထားပါတယ် Sorry နိုင်ငံကတော့ဆွဆွဲချက်အချင်းမြင့်မရှိဘူးဆိုပြီးညှင်းဆန့်ထားတာပါအမေရိကန်ထောက်လိုင်းရဲ့ကြားပြတ်ထောက်လိုင်းရဲ့ရသင်းတော်ခါရှော့ဂီကိုအမေရိကန်ကနေပြန်လာအောင်စီယုံပြီး sorry နိုင်ငံရောက်ရင်ဖမ်းဆီးဖို့ sorry အင်ရှင်မင်းသားကညွှန်ကြားထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။သမ္မတထရန့်ကတော့သင်းတော်အသက်ခံရတာမှန်ခဲ့မယ်ဆိုရင်တော့ဒါဆိုးရတဲ့လူရဲ့အဖြစ်သဘောကျလက်ခံနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ sorry နိုင်ငံသားသတင်းတော်ပျောက်ဆုံးနေတဲ့အမှုကိုစုံစမ်းဖို့အမေရိကန်ထက်လက်တော်အမတ်တချို့ကလည်းမနေ့တုန်းကပဲသမ္မတထရန့်ပေါ်မှာတောင်းဆိုထားကြပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဟာရီကိန်းမိုက်ကယ်ဝင်ရောက်တိုက်ခတ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ပြည်နယ်အစိုးရဘက်ကပြန်လည်ထူထောင်ရေးကိုခိုင်ခိုင်မာမာဆောင်ရွက်သွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကကတိပြုလိုက်ပါတယ်။ဟာရီကိန်းမိုက်ကယ်ကဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ဒေသကိုဝင်ရောက်တိုက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမေရိကန်သမိုင်းမှာလည်းတတိယအကြီးဆုံးမုန်တိုင်းဖြစ်ပါတယ်။မုန်တိုင်းထံတင့်ခဲ့ရတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစွမ်းကုန်ကူညီထောက်ပံ့သွားမှာဖြစ်တယ်လို့ပြန်လည်ထူထောင်ရင်းနဲ့တုံ့ပြန်ဆောင်ရွက်ရေးကိုလည်းထိထိရောက်ရောက်လုပ်မယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးစကော့ကပြောဆိုခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလုံတာကင်တာရှိစေဖို့မုံတိုင်းတန်တင်သူတွေအပြင်မထွက်ကြဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ဒီမနက်ပိုင်းမှာတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးကိုအဓိကထားဆောင်ရွက်နေတယ်လို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲမှုဌာနရဲ့အုပ်ချုပ်ရေးမှူးက CNN သတင်းဌာနကိုပြောဆိုသွားပါတယ်။မုန်တိုင်းဒီရေရိုက်ခတ်ခံရတဲ့ Florida ပြည်နယ် Mexico Beach မှာတော့ပျက်စီးဆုံးရှုံးမှုကိုစမ်းစစ်တွေ့ချက်ဖို့ဆောင်ရွက်နေပြီလို့လည်းသူကပြောပါတယ်။နောက်ဦးစားပေးလုပ်ငန်းအဖြစ်နဲ့တော့ Florida, Alabama, Georgia နဲ့ South Carolina တို့ကအိုးအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း၈သိန်းနီးပါးတို့ကိုလျှက်ဆင်ပြီးပြန်လည်ရရှိရေးဖြစ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ Hurricane မုန်တိုင်း Michael ကတော့လေတိုက်နှုန်းလျော့လာတာကြောင့်အပူပိုင်းမုန်တိုင်းအဖြစ်ရှော့ချသတ်မှတ်ထားတဲ့အကြောင်းဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကပြောပါတယ်လေတိုက်နှုံးရော့သွားပြီမယ်လို့လဲမိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းမဲ့ချင်းချောက်မှုတွေရှိနေတဲ့အထက်မကြခင်ကမှမုန်တိုင်းထံတင်ခဲ့ပြီးဆိုးဆွတ်နေတဲ့အမေရိကန်အရှိတ်ကံယူတန်ဒေတာတွေလည်းပါဝင်နေပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေပြင်မှာဗဟိုပြုလှုပ်ခတ်ခဲ့တဲ့အင်အားပြင်းကြီးအကြောင်းလူ၃ဦးသေဆုံးခဲ့ရတယ်လို့ ကပ်ဘေးတဲ့ကြောင့်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။ပြည်ရ6ရှိတဲ့ငရင်ဒီနေ့စောပိုင်းလှုပ်ခတ်ခဲ့ရကနေအများပြပြိုကျပစ္စည်းခဲ့တဲ့ဂျာဘာကျွမော်ကဆမ်နက်ရက်မှာလူသုံးယောက်သေဆုံးသွားခဲ့တာပါ။ပြည်ပဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF နဲ့ကမ္ဘာပံတို့ရဲ့နှစ်ပတ်လည်စီးပွဲတွေကျင်းပနေတဲ့ဘာလီကျွမော်ငရင်ရောက်အစာအုပ်တွေတုံ့ခါလှုပ်ခတ်ခဲ့ရကထောင်နဲ့ချီတဲ့ဧည့်သည်တွေလည်းထိတ်လန့်နေကြဟိုတယ်တွေကနေထွက်ပြေးကြပါတယ်။ဒါလည်းလို့ဘာလီကျွမော်မှာထိခိုက်ပျက်စီးမှုတွေရှိတယ်ဆိုတဲ့သတင်းတွေမကြားရတယ်လို့ဆူနာမီသတင်းပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လတဲ့ငရင်နဲ့ဆူနာမီရေလဲနဲ့ကြောင့်လူပေါင်း 2,000 ကျော်သေဆုံးရတဲ့ဆူလာဝက်စီကျွမော်ကျန်ရှိနေနိုင်တဲ့သေဆုံးသူတွေရဲ့အလောင်းတွေရှပ်ပွေးလုပ်ငန်းတွေဒီနေ့ဆုံးသက်ဖို့မူလကစီစဉ်ထားပေမဲ့မိသားစုတွေကသက်ဆိုင်ရာမိသားစုဝင်တွေကိုဆက်လက်ရှာဖွေပေးဖို့ပန်ကြားချက်ကြောင့်မနေ့ပန်တောက်ချန်နေ့ထိရက်ထက်တိုးထားတဲ့အကြောင်းလဲအရေးပေါ်ကယ်ဆယ်ရေးအေဂျင်စီကပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဒီကနေ့ကြာသပတေးနေ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူ၈ဦးသေဆုံးပြီးတော့လူပေါင်း၃သိန်းလောက်ကိုကုန်းမြင့်ကိုရွှေ့ပြောင်းပေးထားရတယ်လို့အိုးအိမ်တွေပျက်စီးသစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ရပါတယ်။လိပ်ပြားလို့အထိပ္ပယ်ရတဲ့တစ်လီဆိုင်ကလုန်းမုန်တိုင်းကလေတိုင်နှုန်းတနအီကို95မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့အိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။အိုရစ္စပြည်နယ်ရဲ့ကန်ယူရန်ဒေသတွေမှာမိုးအချိအချေရွာသွန်းခဲ့ပြီးအင်းနီချင်းအန်ဒရာပရာဒက်ရှ်ပြည်နယ်ရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းတန်တင့်ခဲ့ပါတယ်။သစ်ပင်လဲကျပြီးရိုက်မိတာကြောင့်အမျိုးသမီးတဦးသေဆုံးရပြီးအမျိုးသားတဦးကတော့အိမ်ပြိုကျတာမှသေဆုံးခဲ့ရတာလို့ပြည်နယ်အလုံသမားရှိရာဝန်ကြီးကလည်းပြောပါတယ်။ဒေသရင်းမှာကြောင်းနေပိတ်ထားရတယ်လို့လေရင်ပြန်တတ်မှုနဲ့ယထာပြည့်စွတ်မှုတွေကိုလည်းရက်ဆိုင်ထားပါတယ်။မြို့တွေရွာတွေအတော်များများမှာတော့လျှက်စင်ပြီးနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းတချို့လည်းပိတ်နေတယ်လို့ဩရစ္စပြည်နယ်တဘာဝဘေးဒဏ်ကယ်ဆယ်ရေးဌာနတာဝန်ရှိသူကသတင်းထုတ်တွေကိုပြောဆိုသွားပါတယ်။ဆိုင်ကလုန်းမုန်တိုင်းကမနေ့ပြန်တောက်ချာနေမှာတော့လေပြင်းအားနဲ့ရက်ဝင်းတစ်ခုအဖြစ်အာရော့သွားမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲမိုးစလဌာနကကြေညာထားပါတယ်ရှင်။
Bio American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15353ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ Bio American Tan မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကပ်ပြင်းကထွက်ပြေးသွားတဲ့ဒုက္ခတွေနေရပြန်နိုင်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့ပတ်ဝန်းကျင်ဖြစ်တဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီကပ်ပြင်းကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျဉ်းတဲ့လူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခတွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်နိုင်မယ့်အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီကြဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်ခွန်းမှာဒီနေ့ပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးတွေအတွက်ယင်းနှိမ့်နဲ့သုံးဆွဲမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြန်လည်တက်မြက်ရေးလူခွင့်ရေးလေးစားလက်နက်ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကွယ်လွန်သူကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်အထည်ပေါ်ဆောင်ရွက်ဖို့လည်းထပ်မံတိုက်တွန်းသွားခဲ့တာပါ။ပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်ကပြစ်ခတ်တဲ့အကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေကပထမတော့အဖြစ်6000လောက်ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကင်းစကန်တွေကိုစီစဉ်တက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲထားတယ်လို့တိုင်းနယ်ချီတဲ့ဒုက္ခတွေနေရပြန်နေအောင်အမြန်ဆုံးစီစဉ်မှုလည်းတိုက်တွန်းနေကြတာပါ။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲနေသလောက်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ဒုက္ခတွေနေရပြန်နေရေးအဆင်သင့်ရှိနေတဲ့အကြောင်းလည်းတွန့်ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့ရုရှားအာကသယာဉ်မှူးနှစ်ဦးလိုက်ပါသွားပြီးနိုင်ငံတကာအာကသစခန်းကိုသွားရောက်မဲ့ဆိုယူအာကသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင့်သက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားတဲ့ကာဇက်စတန်နိုင်ငံဘိုက်ကူနာမြို့ကအာကသစခန်းကနေလွတ်တင်လိုက်ပြီးတဲ့နောက်အာကသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွတ်ယွတ်မှုကြုံခဲ့ရတာဖြစ်ကြောင်းအမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကပြောပါတယ်။ဆိုယိုအာကာသယင်ဟာအရေးပေါ်မြေပြင်ပြန်မစင်းခင်မှာတွန်းအားပေးစနစ်ပါဝင်တဲ့ယင်းရဲ့အစိတ်အပိုင်းကနေခွဲထွက်ပြီးအချိန်ပြင်းပြင်းနဲ့ပြန်ကျလာခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပုံမှန်ဆင်းသက်မှုမျိုးမဟုတ်တဲ့အတွက် အာကသယာဉ်မှုတွေမြေဆွဲအားဒဏ်အပြင့်ထန်ခံရမှာလည်းဖြစ်ပါတယ်။ကာဇက်စတန်နိုင်ငံကိုပြန်လည်ဆင့်သက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အာကသယာဉ်မှု Nick Hughes နဲ့ရုရှားအာကသယာဉ်မှု Alexey Ovchinin တို့ကိုအရေးပေါ်ကယ်ဆယ်ရေးတွေတွားရောက်ကယ်ဆယ်ခဲ့ပါတယ်။အာကသယာဉ်မှုနှစ်ဦးစလုံးရဲ့အခြေအနေတွေကတော့ကောင်းမွန်နေပါတယ်။ NASA အကြီးအကဲ Jim Bryden Stein ကတော့အာကသရုရှားအာကသအဖွဲ့နဲ့လက်တွဲဆောင်ရွက်နေပြီးဆက်ချွတ်ယွင်းမှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်အထိလူလိုက်ပါတဲ့အာကသခီးစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ကြောင်းလဲရုရှားတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုဖြစ်ရှင်းနိုင်မှုဗန်နာရေးအကူအညီတရားဝင်တောင်းခံထားတဲ့အကြောင်းပြည်ဆိုင်ရာငွေကြေးရံပုံငွေဖွဲ့ IMF ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဗာလီကျွန်းမှာကျင်းပနေတဲ့ IMF နဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံအတွင်း IMF ဦးဆောင်ရင်းချိုင်းမှုခရစ်စတန်လာဂတ်တန်ကိုပါကစ္စတန်ဗန်နာရေးဝန်ကြီးအဆက်ဦးမာကတောင်းခံစာတင်သွင်းလိုက်တာပါ။ IMF ရဲ့အကူအညီနဲ့စီးပွားရေးအစီအစဉ်တွေချမှတ်နိုင်မဲ့အလားအလာတွေအတွက်ဆွေးနွေးဖို့မကြာခင်သတင်းပတ်တွေမှာကျွမ်းကျင်သူဖွဲ့တစ်ဖွဲ့ Islamabad မြို့တော်ကိုဆေးလွှတ်မှာဖြစ်ကြောင်းလဲ IMF ညွှန်ကြားရေးမှုခရစ်စတန်လာကတ်ကိုကူကပ်ပြီးကြေညာချက်ထုတ်ပြန်ထားပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့ပေးစရာရှိနေတဲ့နေရာတွေကိုအချိန်မီမပေးနိုင်မဲ့ပြဿနာကိုရှောင်ရှားနိုင်မှုဒေါ်လာ13ဘီလီယံလောက်လိုအပ်နေကြောင်းမနေ့တုန်းကပဲပါကစ္စတန်ဝန်ကြီးချုပ်အင်မရခန်ကလည်းပြောဆိုထားပါတယ်
။မြောက်ကိုရီးယားအပေါ်ပိတ်ဆို့တန်းခတ်ရေးရှုမှုတွေကိုတစ်ဖက်သက်ဖယ်ရှားဖို့တောင်ကိုရီးယားကအဆိုပြုခဲ့ပေမဲ့အမေရိကန်ရဲ့အတီးပြုတ်ချက်မရဘဲဘာမှမလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခက်ပြက်ပြက်ပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားကပြန်လည်ရုပ်သိမ်းလိုက်ပါတယ်။တောင်ကိုရီးယားတင်မောသား46ယောက်သေဆုံးခဲ့ရတဲ့2010ပြည်နှစ်တုန်းကမြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကင်ဂျုံဟွာကပြောဆိုခဲ့တာဖြစ်ပါတယ
်ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မသိငေထိုက်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရရဲ့နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှစ်မှာ UWSA ဝါတပ်ဖွဲ့ဖမ်းဆီးထိန်းနှင်းထားတဲ့မိုင်းပေါက်နယ်အတွင်းမှာလာဟုဓမ္မဆရာ60ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်ခိုးတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျန်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုထိန်းသိမ်းသားဆက်ရှိတယ်လို့လာအိုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျန်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ UWSA ကဝါပြည်သွေးစည်းညွှန်းညွှန်းရေးကမ်ရွန်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစက်တင်ဘာလလယ်လောက်ကစတင်ပြီးဘာသာရေးအရတင်မာမှုတွေရှိခဲ့ရာကခရိယန်ဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့တယ်လို့ယာနဲ့ချီတဲ့သာသနာဝန်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်။စတင်ဘာလနောက်ဆုံးပတ်အတွင်းကဖမ်းဆီးထိန်းသိမ်းခံရတဲ့လာဟုဓမ္မဆရာ60ကျော်ကိုတော့ဗိုလ်တူးနဲ့ညနေပိုင်းကခံဝန်ကတိလက်မှတ်ရေးထိုးပြီးပြန်လွှတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရိယန်အဖွဲ့ချုပ်ကအထွေထွေအတွင်းရင်းမှုတိတ်ခါတော်ရဆရာဒေါက်တာလာဇရုကပြောပါတယ်။
ကလေးကညနေပိုင်းတော့မှာလည်းစကလာမှာဆက်မဆရာကိုစေမကအလုံးလို့ပြည်တယ်ဆက်ရောသာကိုပြည်တယ်လို့ပြောတယ်။အဲလိုတော့ဆက်ကမှာဖတ်စုမဆောင်ဆွေရမလို့တော့ဘူးဒီစုံမကြီးဒီတော့ဘူးဆိုတော့လက်မဆိုးတော့ဆက်လာရတယ်တဲ့။လက်မမဆိုးရတဲ့စစ်လောင်းရဆွေရဘာဖြစ်လဲဆိုတော့ဆက်တယ်နဲ့သူတို့လည်းပေါ်ရဆင်းလိုက်တာ။အဲဆက်ဆောင်ပင်ဆောင်ကကြောက်ပြတော့ဆက်မလာသေးဘူးဆိုတော့ဒီစက်တရ
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ
်။အချင်းချင်းအကအတန်းနဲ့လုပ်ပြနေတဲ့ဒီအောင်လဲဝါသမှုကမဖြစ်ဘူးလို့ဆိုတော့ဘာလို့လဲဆိုတော့ဖျားမရှိဖို့ရတော့ဘူးဆိုတော့မကောင်းတော့ဘူးသူရဖျားမရှိဖို့မှမရဘူး။ဘာသာစုတ်ခိုင်းနေဆိုတော့မြန်မာနိုင်ငံဥပဒေနဲ့အရသာကြည့်ရတယ်
ပြီးခဲ့တဲ့အပတ်တွင်းကလည်းဝါလူမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်မှတ်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့တေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်၁၈ကိုဖောက်ပြရာကြာကြောင်းထောက်ပြပါတယ
်လူ့ခွင့်ကြီးညာစရန်အပိုက်၁၈ပေါ့ Article 18မှာလူတိုင်းမှာလွတ်လပ်စွာတွေးခေါ်ခွင့်မှားမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ပွေခွင့်ရှိတယ်ပေါ့ ဒီအခြေအနေကတော့အဲလွတ်လပ်စွာကိုယ်ကိုယ်ခွင့်ဒါလူတယောက်ရဲ့ရပိုင်ခွင့်ပေါ့နော်ဘလို့လူပဲဖြစ်ဖြစ်အဲလူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ကိုယ်ခွင့်ရှိရမယ်အဲဒီကိုယ်ကိုယ်မှုကိုလည်းဟလာဟောပြောခွင့်ရှိရမယ်အဲယုံကြည်တဲ့ဝင်ဝင်ရှိရမယ်ဒါတွေကလူခွင့်ရေးပဲလေဒီအခြေအနေကတော့အဲလူခွင့်ရေးတရားသဏ္ဍာန်ပါအချက်နဲ့တော့မကိုက်ညီဘူးကွဲလွဲညီဘူးဆိုဒါလေးတော့ကျွန်တော်တို့ကထောက်ပြလို့ရတာပေါ့လေ
ဒီခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးသူတို့ကော်မရှင်ကိုတိုင်ကြားတာမရှိသေးကြောင်းနဲ့ကော်မရှင်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဂျာဝင်ဆောင်ရွက်တာမျိုးမရှိခဲ့ဘူးသေးကြောင်းပြောဆိုပါတယ် UWSA ဝါတပ်ဖွဲ့ဘက်ကတော့ဗဟိုရဲ့ခွင့်ပြုချက်မရတဲ့ဖျားเจ้าတွေကိုပိတ်သိမ်းတာဖြစ်ကြောင်းနဲ့အစွန်းရောက်တဲ့အချို့ဘာသာရေးဆရာတွေကြောင့်စီးလုံးမှုထိခိုက်မှာဆိုတဲ့အတွက်ဝင်ရောက်ထိန်းသိမ်းတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ
်ကုမိုးစောပါရှင်အခုတော့ငင်းချင်ရင်ဆွေးနွေးပွဲသတင်းပဲဆက်ပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်မရောကာကွယ်ရေးဦးစီးချုပ်ပုတ်ချုပ်မှုကြီးမင်းအောင်လိုက်နဲ့အပြည့်အတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆဲဖွဲ့ကောင်းဆောင်တွေပါဝင်တက်ရောက်မဲ့ထိတ်သည့်အစည်းအဝေးကိုပုတ်ပါအစာနှိပ်ပြီးတော့ကိုပြောင်းရွှေ့ကျင်းပသွားမှာပါကျင်းပရေးနေရာတာမန်မှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေနဲ့တိုင်းနာကောင်းဆောင်တွေအကြားကွဲလွဲမှုတွေရှိကြတာမို့အပြန်အလှန်ညှိနှိုင်းပြီးနောက်အခုလိုသဘောတူညီလိုက်တာပါ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိတ်တိဆွေးနွေးပွဲကိုပုတ်ပွားစားနေပြည်တော်ကိုပြောင်းချွေ့ကျင်းပသွားဖို့သဘောတူညီမှုရရှိခဲ့တဲ့အတွက်NCA ပြည်ရတိုင်းနာခေါင်းဆောင်တွေဖက်ကအစီအွေတက်ရောက်ဖို့ဒီကနေ့အစီအွေမှာဆုံးဖြတ်ခဲ့ကြတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငိန်းကပြောပါတယ
်သူဘက်ကတော့ပုတ်ပါမှဒီထိတ်တီးအစီအွေလုပ်မယ်လို့ဆိုပြထားတာရှိတာဟုတ်ကျင်းပတဲ့နေနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကအစီအမီမပြေဘူးပေါ့နောက်တာအဲ့ဒါကြောင့်နေရာပြောင်းမယ်ဆိုတဲ့အနေထားနဲ့နောက်ဆုံးတော့အစိုးရနဲ့ညှိညှိနဲ့ဟောနေပြီးတော့ပြန်ဖြစ်သွားပါလေတတိဖြစ်သွားပါပြီနေပြီးတော့မှပြုလုပ်ဖို့ဆိုရတာလေ
နိုင်ငံတော်ဆိုရကနေထိတ်တီးအစီအွေကိုပုတ်ပါမှကျင်းပဖို့ရထားပြီမဲ့လေတိုင်းဒလနဲ့ကန်အဖွဲ့တွေဘက်ကတောလာနေထိုင်ရေးအဆင်ပြေမှုမရှိတာကြောင့်နေရာပြောင်းရွှေ့ကျင်းပဖို့ညှိနှိုင်းပြီးအစိုးရဘက်ကနေပြည်တော်မှာကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာထူးခြားမှုတွေရှိလာနိုင်မယ့်လို့မျှော်လင့်ကြောင်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။အဓိကကတော့ခုငင်းငယ်ပေးဖြစ်စဉ်ကနည်းနည်းတိစွတ်နေတဲ့အပိုင်းရှိတယ်။အဲ့ဒီအပိုင်းတွေကိုအောက်ခြေအချင်းချင်းမှာကျွန်တော်တို့မဖြေရှင်းနိုင်ဘူး။ဒါကြောင့်ထိပ်သီးချင်းတွေ့တဲ့အချိန်မှာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်လေ။နောက်တစ်ခုကလည်းဒီလိုဟိုဘက်ကအစိုးရဘက်ကဒီတက်ချုပ်နဲ့ဒီဘက်ကနိုင်ငံတော်တံတားနဲ့ပူးတယ်ပြီးတက်မယ်ဆိုတော့ဒါလည်းသူချက်ချက်တစ်ခုပါ
။ထိပ်သီးအစည်းအဝေးတက်ရောက်ရေးမတက်ရောက်ရေးကို EAO ငင်းချရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ခေါင်းဆောင်တွေကမနေ့ကအစည်းအဝေးမှာဆွေးနွေးခဲ့ရမှာကရင်မျိုးရာစီယုံ KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCS တို့ကနေကျင်းပမဲ့ရက်ကိုရွှေ့ဆိုင်လိုကြောင်းတင်ပြဆွေးနွေးခဲ့ကြပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA ဒိတ်ပယ်ဖွဲ့စုမှုကွဲလွဲမှုတွေကိုထပ်မံညှိနှိုင်းဖို့လိုသေးတယ်လို့ကရင်မျိုးရာစီယုံ KNU အထွေထွေတွင်းမှုပရိုဆိုတာတို့မူကအခုလိုပြောပါတယ်
NCA အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျားကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုတော့လကောင်းဒါတွေကဆက်ပြီးတိဆို့နေတဲ့ကိစ္စတွေဖြစ်တယ်မခွဲထွက်ရဆိုတဲ့ကိစ္စစားရီခုသောတမတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူးအဲ့တော့ကြောင့်အဲ့ဒါလိုညှိနှိုင်းဖြည့်ရှင်းနိုင်မှုအတွက်အားကြီးလုပ်ဖို့လိုအပ်ပါတယ်
ကရင်မျိုးရာစီယုံ KNU ကတော့ပုတ်ပွားထိပ်သီးစည်းဝေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုကြောင်းပြီးခဲ့တဲ့ရက်ကတရားဝင်ထုတ်ပြန်ကြေညာထားပါတယ်။အပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ဖို့လာမယ့်ထိပ်သီးစည်းဝေးမှာတင်ပြဆွေးနွေးသွားမယ်လို့လည်းဘူမူကြီးဆိုင်ငင်းကပြောပါတယ
်။လာမယ့်ထိပ်သီးစည်းဝေးမှာခေါင်းစဉ်ကြီးနေနဲ့ကျွန်တော်ဆွေးနွေးဖို့ရှိတယ်။ဒီငင်းချမ်းဖြစ်စဉ်မှာအလုံးမပါဝင်ပဲနဲ့ပြီးပြည့်စုံတယ်လို့ကျွန်တော်မမြင်ဘူး။နောင်လာမယ့်ထိပ်သီးစည်းဝေးမှာဒီဟိုလက်မှတ်မထိုးရသေးတဲ့တခြားကျွန်တော်တို့ညီနောင်တိုင်းသားအဖွဲ့တွေပါဝင်နိုင်အောင်ပါဝင်နိုင်တဲ့အခင်းချင်းဖြစ်အောင်ကျွန်တော်တို့ကတော့ကြိုးစားမယ်လို့တော့အဲ့လိုသဘောထားရှိပါတယ်
။တနင်္ဂနွေလို့ပြည်ကသက်ကမှုရစေရေးတုံးနေပြည့်အထိတ်မှတ်နေတဲ့ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်းဒေသလက်နက်ကဖွဲ့အလုံးပါဝင်ဖို့လို့ကြောင်း UWS ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကပြောဆိုမှုတွေလည်းရှိနေပါတယ်။အောက်တိုဘာလ15ရက်နေ့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အစိုးရကအပြည့်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဆယ်ဖွဲ့ကိုဖိတ်စာတွေပေးပို့ထားပြီးဖြစ်ပြီးအပြည့်ရလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေကိုတော့ဖိတ်ကြားမှာမဟုတ်ဘူးလို့လည်းနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောထားပါတယ်။ဒါကြောင့်မို့နေပြည်တော်မှာကျင်းပမယ့်ထိပ်သီးစည်းဝေးကိုကရင်မျိုးရာစီယုံ KNU ရှမ်းပြည်ပြည်နယ်သူတောင်ရေးကောင်စီ RCSS မုံမြင့်တပါတီပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်မတော် APFTS ဆရှိတဲ့အပြည့်ရဆက်ဖွဲ့တာတက်ရောက်နိုင်မှာဖြစ်ပြီး တခြားပြမရသေးတဲ့ USA ဝိုက်ပြီးသွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC နဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်တဲ့ကရင်နေမျိုးရာသူသက်ရေးပါတီတို့ကတက်ရောက်ခွင့်ရရှိမှာမဟုတ်ပါဘူ
း။နိုင်ငံအိမ်သတင်းပေးပို့တော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ 11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူရာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်တာကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ရန်ကုန်တိုင်းအစိုးရကအခုလိုအရေးယူမှုဟာနိုင်ငံရဲ့ဒီမိုကရေစီပုံရိပ်ကိုကြာဆင်စေရုံနဲ့မကရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ 11 Media မှာရေးသားထားတဲ့အမြဲရှုံးနေတဲ့ဇက်သုံးစီဆိုင်တွေပေးရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်ပါဟာရန်ကုန်တိုင်းအစိုးရအပေါ်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရအပေါ်ပြင့်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်းပါရှင်ကိုဖြိုးဝေဝင်းတာဝန်ခံအက်ဒီတာကိုနေရင်မင်းနဲ့အက်ဒီတာချုပ်ကိုကျော်စောလင်းတို့ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့အေးအေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်တိုင်းအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရသူ The Voice သတင်းချန်နယ်ရဲ့အက်ဒီတာချုပ်ဦးကျော်မင်းဆွေကသုံးသပ်ပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီအရေးယူဖို့ကနော်ပုဂ္ဂိုလ်ရေးဆန်တယ်နော်အထက်ဆန်တော့နေရှာလို့ရလို့နေနေသတင်းမီဒီယာမှာရေးတဲ့ဥက္ကဋ္ဌဆောင်မတစ်ပုဒ်ကြောင့်အရေးယူရဆိုရရင်တုံ့မှချင်းနဲ့တတ်တာမသိတော့ဘူး။နောက်တစ်ခုကသူတို့ဒီပုံမှန်နဲ့တက်ပြီးတော့အတင်းမီဒီယာတိုက်ကိုသွားပြီးတော့ရေအောင်ဆုံးနဲ့နော်ဂျက်ပတ်ကလူကြီးတွေပုံလိုက်တက်ပြီးတော့ဟောမှုလောက်တာလည်းမသိတော့ဘူး။ဒါတော့ဒီပုံမှန်ရှင်းတော်ရှိလို့ရှိရင်အမြင်ကတည်းကဟိုပတ်ကံပေးလို့မရဘဲထောင်နဲ့ထည့်လို့ရတဲ့ပုံမှန်ပေါ့နော်။ဒါလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူ
း။ 11 Media ကရေးသားတဲ့သတင်းဆောင်မဟာကျင့်မှုပိုင်းဆိုင်ရာအရာချိုးပေါက်ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းဆွေကပြောပါတယ
်။ဆောင်းပေါက်ကျွန်တော်အကျဉ်းချမ်းမှန်မှန်ဖတ်ကြည့်တဲ့အခါကျတော့အများစုကစစ်ကောင်ထဲမှာရှိနေတယ်နော်။ဆွေးနွေးချက်တွေကိုချီးထောင်နေတာ။ဟိုလုပ်ချင်တာကကျင့်ဝတ်နဲ့မင်းသားတွေ့ဆွေးတာကျွန်တော်မတွေ့ရဘူးဆောင်းပေါက်မှာ
။မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိအမှတ်ပြုဖွဲ့စည်းထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရှိပြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့သတင်းမီဒီယာပုံမှန်21အရာသတင်းနောက်တည်းရဲ့ရေးသားချက်နဲ့ပတ်သက်လို့နင့်နာတယ်လို့ယူဆတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုအနေနဲ့အရင်ဦးဆုံးသတင်းမီဒီယာကောင်စီကိုမီဒီယာကောင်စီကဂျောင်းဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်။အဲ့ဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော် NLD ပါတီကိုယ်စားလှယ်ဖြစ်တဲ့ဦးနေဖုံးလကထောက်ပြပါတယ
်။ဆက်လက်မှာခြင်းကြတော့ဒါတော့တရားရုံးကတော့ဆုံးဖြတ်မှာပေါ့နော်။ကျွန်တော်တို့လေ့လာတဲ့တော့ဒါစီရင်စစ်ချုပ်စီရင်ခံစာအပေါ်မှာလွှတ်တော်ကလည်းဆွေးနွေးတဲ့ချက်လက်တွေပုံပါပဲ။အဓိကရေးသွားတာဖြစ်တဲ့တကမလို့ဟိုအချက်လက်မဟိုမမှားဘူးလို့ကျွန်တော်တို့ကယူဆတာပေါ့နော်ယူဆတယ်ဒါပေမဲ့လည်းအခုတရားဆွဲရဲဆိုတဲ့ကိစ္စပါတော့ကျွန်တော်ကတော့ဟိုအဲ့တရားဆွဲတဲ့ဟာတော့ကျွန်တော်ကတော့သဘောမတူဘူးကန့်ကွက်တယ်ဘာလို့လဲဆိုတော့ဖန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေအဲ့ဒါကြောင့်မို့သတင်းမီဒီယာကောင်စီကတဆင်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့ဘာလို့လဲဆိုတော့မီဒီယာဆိုတာသရုပ်မှန်တိုင်းကကျွန်တော်တို့ဟိုမိဖတ်လို့သဘောထားတင်တယ်လေ
ပြည်တော်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဟာစာနယ်ဇင်းသမားတွေနဲ့ပတ်သက်လို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းသမားတွေအပေါ်ရန်ကုန်တိုင်းအစိုးရကမီဒီယာဥပဒေအရအရေးယူတာမျိုးမဟုတ်ဘဲအခြားဥပဒေပုံမှတ်တွေနဲ့အရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တော်ရရှိများရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျိုးပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံအနက်မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို VOAS နေနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 382 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မအလဲပါ။ American သမ္မတဒေါ်နယ်ထရမ့်ကတရုတ်လိုနိုင်ငံတွေအပေါ်အခွန်တိုးမြင့်စီကြတာကနေ American ပြည်ထောင်စုအတွင်းကုန်ထုတ်လုပ်ငန်းတွေမှာအလုတ်အကန့်အခွင့်အလမ်းတွေနဲ့အလုတ်သမားတွေအတွက်လှုပ်အားခလစားတဲ့အခွင့်အရေးတွေတိတိတသားတိုးလာလိမ့်မယ်ဆိုတဲ့အပေါ် American အလုတ်သမားသမဂ္ဂတွေကတော့အယုံကြည်သိမ့်မရှိကြပါဘူး။ဒီနှစ် March လထဲမှာပဲသမ္မတထရမ့်ကပြည်ပကတင်ပို့လာတဲ့တမန်နီထုတ်ကုန်တွေအပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္တုတွေအပေါ်အခွန်100ရာခိုင်နှုန်းတိုးမြင့်ချမှတ်ခဲ့တာပါ။အဲ့ဒီအချိန်ကစလို့တန်ထဲပစ္စည်းဈေးတွေ30ရာခိုင်နှုန်းလောက်အထိတက်သွားခဲ့ပြီးအမေရိကန်တမ္မနီလုပ်ငန်းတွေအတွက်အကျိုးအမြတ်တွေလည်းကျဆင်းသွားကြတာရှိပါတယ်။တက်မကဝင်အလုပ်သမားတွေကတော့ကုမ္ပဏီတွေအတွက်အကျိုးအမြတ်တွေကျဆင်းသွားတယ်ဆိုတာကိုလက်မခံကြတဲ့အကြောင်း VOA သတင်းထောက် Brand Pattern ပေးပို့တဲ့သတင်းဆောင်မကိုမှခင်ဖြူတွေကတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်က Bumus Tube Pipeline လုပ်ငန်းဆက်ရုံမှာအလုပ်လုပ်ကင်နေကြတဲ့ United Steel Workers တက်မကအဖွဲ့ဝင်အလုပ်သမား56ယောက်ဟာအလုတ်စာချုပ်တွေကိုလက်မခံတာကြောင့်အလုတ်ကနေထုတ်ပယ်ခံခဲ့ကြပါတယ်။စာချုပ်တွေထဲမှာတော့အလုတ်သမားတွေဘက်ကစိုက်ထုတ်ကြခံရမယ့်ကျန်းမာရေးအာမခံကုန်ကျစရိတ်ကိုတိတိတသားတုံ့ပြန်ထားတာ
ပါ။ I don't think the President Trump intended
ကျွန်တော်တို့လိုအလုတ်သမားတွေကိုအသုံးချပြီးပြည်တွင်းကုမ္ပဏီတွေအတွက်တမ်နီထုတ်လုပ်မှုတွေတိုးလာအောင်တမ်နီဈေးတွေတက်လာအောင်သမ္မတ Trump ကရည်ရွယ်လုပ်ခဲ့တာလို့တော့ကျွန်တော်မထင်ပါဘူး။ကုမ္ပဏီတွေကခေါင်းပုံဖြတ်တာလို့ထင်ပါတယ်။
United Steel Workers အဖွဲ့ကဒေသဆိုင်ရာအကြီးအကဲ Joey Casey ပြောသွားတာပါ။ကုမ္ပဏီတွေအထွတ်အထိပ်အမြတ်ရှိပြီးအလုပ်သမားတွေအထွတ်လုခလာစာကိုတော့တိတိတသားတိုးမြင့်ပေးတာမရှိတဲ့အလားတူအလုပ်စာချုပ်တွေလုလာမယ်ဆိုရင်ကုမ္ပဏီတစ်ခုကိုကန့်ကွက်ဆန္ဒပြကြဖို့ United Steel Workers အလုပ်သမားအဖွဲ့ကအဖွဲ့ဝင်3000ကျော်ကမကြခင်တုန်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။အခုတိုးမြင့်စီကျက်ဖို့စဉ်းစားတဲ့အခါမှာအခြေခံအဆောက်အုံလုပ်ငန်းရင်းနှီးမြှုပ်နှံမှုတွေမှာအလုပ်ကင်ခွင့်လန်းတွေနဲ့တင်နန်းတွေဖန်တီးပေးတာနိုင်ငံရေးချာရွှေ့ပြောင်းလုပ်ကင်ကြတဲ့ကော်ပိုရေးရှင်းလုပ်ငန်းကြီးတွေအပေါ်အခွန်လျှော့ပေါမှုအဆုံးသတ်တာလိုကိစ္စတွေကိုထက်သွင်းစဉ်းစားဖို့လိုအပ်တယ်လို့အလုပ်သမားခေါင်းဆောင်တွေကထောက်ပြပြောဆိုကြပါတယ်။သမ္မတထရမ့်ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့လူချမ်းသာတွေကိုအခွန်လျှော့ပေါပေးရေးအသားပေးတဲ့စီးပွားရေးအစီအစဉ်အများစုကိုလည်းအလုပ်သမားသမဂ္ဂတွေကအခိုင်အမာဆန့်ကျင်နေကြတာပါ။
Unions see immigrants as a strong source of future union members.
ရွှေပြောင်းချေချလာကြသူတွေဟာအနာဂတ်မှာခိုင်မာအားကောင်းတဲ့သမဂ္ဂအဖွဲ့ဝင်တွေဖြစ်လာနိုင်တယ်ဆိုတာကိုသမဂ္ဂတွေကတွက်ထားတာပါ။ဒါပေမဲ့သမ္မတကလည်းဒီလိုရွှေပြောင်းဝင်ရောက်သူတွေကိုနှိပ်ကုပ်ဖို့စ조사နေပါတယ်
။ Competitive Enterprise Institute ကအလုပ်သမားရေးရာသုံးသက်သူ Ian Murray ကအခုလိုသုံးသက်ပြောပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုသမ္မတထရမ့်ကပြန်လည်ညှိနှိုင်းနေတာမှာအလို့သမားဦးစားပေးဆောင်ရွက်ချက်တွေပါဝင်ဖို့စီရင်ပြောနေတာရှိပါတယ်။ USMCA လို့သူကခေါ်တဲ့သဘောတူညီချက်အတွက်လက်ရှိညှိနှိုင်းမှုတွေမှာကားထုတ်လုပ်မှုတွေရဲ့30ရာခိုင်နှုန်းကိုတနအီကို16ဒေါ်လာလစာပေးခန့်ထားတဲ့အလို့သမားတွေနဲ့ထုတ်လို့ရမှာဖြစ်ပြီးမက္ကဆီကိုနိုင်ငံမှာရှိတဲ့သမဂ္ဂတွေအပေါ်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလည်းလျှော့ပေါ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်ဒီ USMCA သဘောတူညီချက်ဟာအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အလုပ်သမားသမဂ္ဂတွေနဲ့ဆက်မှုလုပ်ငန်းများအဖွဲ့ချုပ် AFL-CIO ကပြောပါရယ်။ဒါပေမဲ့လည်းအဆုံးသက်ကောက်ချက်မချခင်မှာအလုပ်သမားတွေအပေါ်ဘယ်လိုအကောက်အွယ်ပေးမှလဲဆိုတာကိုအရင်မြင်တွေ့ရဖို့လိုတယ်လို့လည်းဒီဖွဲ့ကပြောပါရယ်။အလုပ်သမားသမဂ္ဂတွေစုပေါင်းဖွဲ့စည်းထားတဲ့ AFL-CIO အဖွဲ့ချုပ်ဟာအဖွဲ့ဝင်အလုပ်သမား12တန်းခွဲကိုကိုယ်စားပြုတဲ့အဖွဲ့ဖြစ်ပါရယ်ရှင်။
မခင်ပြည်တွေတင်ပြသွားတာပါရှင် VOA American တန်ရဲ့ကြာရပင်းနေ့ညပိုင်းအစီအစဉ်တွေကို ည10:00 နာရီအထိ line to meter 25 30နဲ့ 51 တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာတာပိုင်းနဲ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဆွန့်ပစ်ခံကလေးငယ်နဲ့ဆွန့်ပစ်နိုင်တဲ့မိခင်စောင့်ရှောက်ရေးအကြောင်းဆွေးနွေးထားတဲ့ကိုဝင်းမင်းတင်ဆက်နေကြကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကြီးရဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်သားတွေဘက်ကအမြင်သဘောထားတွေကိုကြားရမယ်။တိုင်းရင်သတင်းလွှာအစီအစဉ်မှာကတော့
ထိပ်သီးခေါင်းဆောင်တွေပါဝင်ပြီးဆွေးနွေးမှာဖြစ်တဲ့အကြောင်းကျွန်တော်တို့ခေါင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တစ်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတွေလိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်
အပြည့်အစုံကတော့မကြခင်ကြားကြမှာပါရှင်အခုအရင်ဆုံးတော့ကျမ်းမာရေးဆိုင်ရာဆောင်းပါးကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဆွန့်ပစ်ခံကလေးငယ်နဲ့ဆွန့်ပစ်နိုင်တဲ့မိခင်စောင့်ရှောက်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဆွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေနဲ့ဆွန့်ပစ်နိုင်တဲ့မိခင်တွေကိုစောင့်ရှောက်ပေးရေးကိဟာတွေဖွင့်ပြီးတော့ဆောင်ရွက်ပေးနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်အခုလိုစောင့်ရှောက်ပေးဖို့အရေးကြီးတာပါလဲဒီလိုစောင့်ရှောက်ရေးကိဟာတွေကိုဘယ်လိုဆက်သွယ်နိုင်ပါသလဲဒီအကြောင်းမြန်မာနိုင်ငံရင်ခွင်မဲ့ကလေးငယ်များရှော့ချရင်နဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေအတွင်းရင်းမှုနဲ့တာဖွားမီးရဲ့အထူးကူအငိမ့်စားပါမောက်ခဒေါက်တာမြတ်တီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တပ်ဖွဲ့ရဲ့ထူးခုဆရာဝန်ကြီးဗမခဒေါက်တာမြတ်သိတာခင်ဗျာကျွန်တော်တို့ဒီရင်ခွင်မဲ့ကလေးငယ်ရှော့ချရေးအတွက်ဒီစွန့်ပစ်တဲ့ကလေးငယ်တွေပေါ့နော်လဲပါသွားရေးအတွက်ကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တွေတုန်းကတော့ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီရေပူရအခြေအနေနောက်မလိုချင်တဲ့ကိုယ်ကိုမရဖို့အတွက်ပေါ့နော်တားဆက်ချာနီအသေးစိတ်တွေကိုကျွန်တော်တို့ပြောပြီးတဲ့နောက်မှာဒီတစ်ခေါက်တော့ဆရာမကြီးစွန့်ပစ်ခံရပြီးသားကလေးငယ်တွေကိုပြည့်စုံစောင့်ရှောက်ရေးနဲ့ဒီစွန့်ပစ်နိုင်ခြေရှိတဲ့မိခင်တွေစောင့်ရှောက်ရေးနဲ့ပတ်သက်ပြီးတော့အဓိကပြောမှာပါဆရာမကြီးအဲ့ဒီတော့ဒီစွန့်ပစ်ပြီးသားကလေးငယ်ပြည့်စုံစောင့်ရှောက်ရေးနဲ့ပတ်သက်ပြီးတော့အစရှင်းပြပေးပါလားဆရာမ
ဒီတရားလုပ်ငန်းရှင်ကတော့ကျွန်တော်တို့ဒီစွန့်ပစ်ကားပြီးသွားပြီမတက်နိုင်တော့ဘူးအဲ့ဒီကလေးတွေကိုကျွန်တော်တို့ပြည့်စုံစောင့်ရှောက်ဖို့လိုပါတယ်သူတို့ရဲ့ကလေးငယ်တွေရဲ့အခြေခံအခွင့်အရေးလေးရရှိပါတယ်အဲ့ဒီလေးရကိုသူတို့အပြည့်အဝခံစားနိုင်ပြီးတဲ့ကိုစွန့်ပစ်ပြီးတချို့ပြားဟိတကြီးစားပြီးမှရောက်နေတယ်စောင့်ရှောက်ပြီးတော့လေတော်လုံးလောက်ကဆောင်ရှောက်မှုရရတဲ့ကြောင့်ဒီလိုအခွင့်အရေးတွေဆုံးရှုံးကြရတယ်။အဲ့ဒီအခွင့်အရေးကရှင်းတမ်းပိုင်းချက်ဒီကလေးအားလုံးကမွေးရင်ရှင်းတမ်းပိုင်းချက်ရှိရမယ်။ခွင့်ပြုတိုးတက်ပိုင်းချက်ရှိရမယ်။ဆောင်ရှောက်ပိုင်းချက်ရှိရမယ်။နောက်ဒီဆိုင်ပိုင်းထဲမှာပါဝင်ပိုင်းချက်ရှိရ။ဒီအခွင့်အရေးလေးရစလုံးအပြည့်အဝရရအောင်ကျွန်တော်တို့ဆောင်ရှောက်ပေးလို့ပါတယ်။အခုကမှမြန်မာနိုင်ငံမှာဒီကလေးတွေဆောင်ရှောက်ရေးကြီးစားရရအရင်တော့6လအောက်ကလေးတွေလက်မခံမအောင်ပြည်နယ်မှာဆောင်ရှောက်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကျတော့ဆေးရုံမှာမဆွန့်ကျစ်ဘဲနဲ့လမ်းဘေးမှာဆွန့်ကျစ်တယ်။တခြားပုံကြောင်းတွေသဟိတကြီးဟာဒီမှာဆွန့်ကျစ်တဲ့အခါကျတော့ဒီအစိုးရကြီးဟာမှလည်းငွေချင်းစာကစပြီးတော့စတင်လက်ခံနေပြီဖြစ်ပါတယ်။အဲဒီငွေချင်းစာက6လထိကလေးလက်ခံတဲ့ကြီးဟာတွေကိုနေပြီးတော့မန္တလေးနဲ့တခြားလူအပ်တဲ့နေရာတွေမှာထူထောင်မှုပြည့်လို့စီစဉ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီရင်ကွင်းမဲ့ကလေးတွေကိုဒီစောင့်ရှောက်ရေးလုတ်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ရော
နောက်တတိယလုံရင်ကတော့စွန့်ပစ်နိုင်ခြေရှိတဲ့မိကျင်များစွန့်ပစ်နိုင်ခြေရှိတဲ့မိကျင်များစင်ကြမာသားတွေပါဒီကိုရမိကျင်တွေဒီကိုရမိကျင်တွေကလည်းသူရဲ့ဘဝမှာပေါ့လေလေမိုင်းဆိုင်ရာအကြံဖက်ခံရလေလားလေမိုင်းဆိုင်ရာလူငယ်လက်ချာချင်းခံရလေလားနော်ကိုဝင်ရှိလာတဲ့အခါမှာဒီမိသားတာဝန်ရှိခြင်းမရှိတဲ့အခါမှာသူတို့ကဒီဝင်နဲ့ကြံရတတ်ပါတယ်နောက်တော့အပြင်ကျမတို့တိုင်းပြည်မှာဒါကိုသူတွေကဆွန့်ချကြပါတယ်။မိရမျိုးစုံမျိုးကအရင်းချတာအချက်ခွဲလေးဆိုပြီးတော့ဆဲဆူရိုက်နေတဲ့ဆင်ထုတ်ပြီးအဲ့ဒီလိုတငယ်ချင်းအပေါင်းအသင်းတွေကလည်းဆွန့်ချတယ်၊ကြေးရယ်၊ကြေးရယ်မှာပက်လက်နေတယ်။တကယ်တော့ဒီလိုဖြစ်နေပြီးရင်းနှီးကလေးမှမတို့ချင်ပါဘူး။ပြတော့လေသူတို့မှကျမ်းမာရေးကျမ်းမာပါကျမ်းမာရေးအသိပညာမဲပါတဲ့တကြောင်လို့ဒီလိုမျိုးမတိလိုက်တဲ့ခုရင်ရသွားတာမျိုးဖြစ်ပြီးတော့ဘဝမှာအခက်အခဲတွေရင်ဆိုင်ရခြင်းဖြစ်ပါတယ်။ ရမှုဒီ main ကလေးကိုအဲ့လိုစဉ်းစားနေတဲ့ကပြင်ပြင်နေတဲ့ဒါကကျွန်တော်တို့ရအတန်နဲ့မိသားစုကြီးကိုမှမဝင်ရအတိုင်းဝိုင်းတွေကတက်တယ်ဆိုပြီးလုပ်ပါတယ်သူတွေကိုပြန်ပြီးစိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအထောက်အကူပေးရမယ်ကလေးမျိုးဖွားဖို့ရပြီးတင်ကြခံနိုင်လို့ကလေးကိုမဆွန့်ကျင်ဖို့ကိုယ်ရင်ကမှာပဲထားဖို့ဆိုတာလေကျွန်တော်တို့ကအားပေးလို့လုပ်ပါတယ်အဲ့ကျွန်တော်တို့အခုဒီလိုမျိုးရင်းဆောင်ရှောက်ရေးရတာတွေဖွင့်ရပြီးဆောင်ရှောက်ပေးနေပါတယ်အဲ့လိုဆောင်ရှောက်ပေးခြင်းအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာဆိုလို့ရှိရင်ဒီဟာတခု68ယောက်လာမေးပါတယ်အဲ့ဒီကကျွန်တော်တို့ကဆုံးပြစ်မယ်ဆိုပြီးလာတာပါပဲဒါပေမဲ့သူတို့ကိုကျွန်တော်တို့ကဆောင်ရှောက်မှုပေးပြီးတော့55ရက်အထိခလေးမျိုးတိုက်ရမယ်ကျွန်တော်တို့ဆောင်ရှောက်မှုပေးမယ်55ရက်အထိမျိုးတိုက်ပါဆိုမျိုးတိုက်လိုက်တဲ့အခါမှာသူတို့တန်ရုံးစင်တွေတွေ့သွားတဲ့အခါမှာမဆုံးပြစ်တော့ပါဘူးအစံပြတော့ဘယ်နဲ့ရှိစေတုံးကြပိုင်းလုံးတော့ကမအီရှိပြန်ပါသွားပါတယ်အဲ့တော့အဲ့ဒီဝိကျင်တွေသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြန်လဲတက်မှလာဘူးနောက်ကလုပ်ငန်းကဏ္ဍနေတယ်အဲလုပ်ကဏ္ဍမျိုးရက်တည်နိုင်ဖို့အတွက်လေကျမတို့ကလေ့ကျင့် training တွေပြီးတယ်လုပ်ငန်းရှာဖွေပြီးတာလေးတွေတက်လုပ်ပြီးခြင်းအပြင်နောက်သူတို့ဘဝကိုပြန်လဲတက်မှလာအောင်ကူညီပေးတဲ့လုပ်ငန်းတွေပ
ါဟုတ်ကဲ့ဆရာမအဲ့တော့အဓိကဒီရင်ကုန်မဲ့ကလေးတွေစောင့်ရှောက်မဲ့ကေဟာနဲ့နောက်ဒီရင်ငမဲ့ကလေးတွေကိုစွန့်ပစ်ဖို့အလားအလာရှိတဲ့တကူရင်မိခင်တွေကိုစောင့်ရှောက်ပေးတဲ့ခရီးတွေကိုဆက်သွယ်ဖို့အတွက်ဘလို့ဆက်သွယ်နိုင်မလဲဆရာမ
။အခုကျမတို့ဒီရင်ငမဲ့ကလေးငယ်များဆော့ချာရေးပါဝါစောင့်ရှောက်ရေးအတင်းမျိုးပြည်နယ်နဲ့တိုင်းစင်ရော KI မြို့နယ်အဆင့်တွေအထိအလိုက်ဖွဲ့နေပါတယ်။အဲ့ဒီအတင်းမှာဒီဥက္ကဋ္ဌတွေအတင်းမျိုးတွေဒီအဖွဲ့ဝင်တွေအကုန်ဒီ PC member စီအကုန်လုံးဒီ PD လူစုမြို့မျိုးဖတ်ဒါဟိတအဖွဲ့တွေကောင်းဆောင်စီပြီးတော့ဖွဲ့စည်းနေပါတယ်။နော်ကျမတို့ဒီအစုအဖွဲ့အနေနဲ့သူတို့လိုအပ်တာတွေအကုန်ဖြည့်ဆည်းပေးပါတယ်။အဲ့တော့အဲ့ဒီအဖွဲ့အစည်းတွေဖွဲ့စည်းပြီးတဲ့အခါမှာ networking ရပါတဲ့အခါမှာဆိုလို့ရှိရင်ရက်ွက်ထဲမှာအဖြစ်ဘယ်သူကအဖြစ်ဆွံ့ပြဖြည့်ရှိနေရေရက်ွက်ထဲမှာခလေးတယောက်ဆွံ့ပြထားလို့ဆိုဒီ networking နဲ့ကျမတို့ကဖြည့်ဆက်ပြီးတော့လုပ်နေပါတယ်။အဲ့တော့အစုအဖွဲ့ကတော့လူဝင်နာဦးစီးဌာနမှာဒီကြီးဟာရှိပါတယ်။အဲ့တော့လူဝင်နာဦးစီးဌာနရေခုနတော့ကကျွန်တော်မဲ့ကလေးငယ်များဆွေးချရေးသားဝယ်ဆောင်ချရေးအတွင်းအဖွဲ့ဝင်တွေပြတ်ဘူအဖွဲ့ပါလေပရိဒအတင်းအကြီးကြီးရဲ့ခေါင်းဆောင်ကြီးပါပါပါတယ်အဲ့အဖွဲ့ကြီးကိုချိတ်ဆက်ပြီးတော့ချိတ်ဆက်ရမယ့် network ကြီးကိုပြထားပါတယ်ဖုန်းနံပါတ်ကြီးအဓိကတော့လူမှုဝန်ထမ်းကိုတမ်းပြီးဆက်ရမယ် delivery line မှာမြို့နယ်ပိုင်းမှာလူမှုဝန်ထမ်းအဖွဲ့ကြီးရှိသေးတယ်အဲ့လိုတမ်းပြီးချိတ်ဆက်ရင်ကျွန်တော်တို့ရာအချင်းကလေးတွေကိုဆောင်ရှောက်ဖို့ဆောင်ရွက်မှာဖြစ်ပါတယ်အခုလေကျွန်တော်တို့ရပ်ပုတ္တမှာအမီရောဖီရောဆွေးချူချပေးပါပြီးကလေး6ယောက်ကျန်နေတယ်ရင်းနှီးမဲ့ပါတယ်အမနာပါလီလည်းပါတယ်အဲ့လာပါလီအဲ့ခြောက်ဆိုလို့လူမှုဝန်ထမ်းကလည်းတော်ပြီးတော့ကြည်လာပြီးတော့ကျမတို့ဒီဆောင်ရှောက်ရေးကြီးရမှာထားမယ်ဆောင်ရှောက်ဖို့ရှိပါတယ်အဲ့လိုမျိုး networking နဲ့အချိန်နဲ့တကြီးကြီးဆောင်ရှောက်ပေးဖို့အတွက် PD လူစုကနေပြီးတော့ဥဆောင်မှုလုပ်နေဒါအောင်မြင်ပါပါဘာလို့ဆိုရင် PD လူစုကြာဖြစ်နေတဲ့ပြဿနာကို central အဖွဲ့ကြီးကလည်းမသိနိုင်ပါဘူ
းဟုတ်ကဲ့ဆရာမအဲ့တော့ဒီရင်ခွင်မဲ့ကလေးငယ်ဆောင်ရှောက်ရေးရှော့ချရေးအတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
အဲတခြားအရေးကြီးတဲ့ချက်ကတော့ဆက်မှလည်းပြောပြပါတယ်အတန်းကြီးညီငင်းတရားဝေလို့ပါတယ်ဒီရင်းစစ်တွေဖြစ်နေတဲ့အခါမှာလည်းဒီနေ့တွေဖြစ်ကြတယ်နောက်ဘူးရစီပါပြဿနာပေါ့အမေဖြစ်နှစ်ယောက်လုံးဘူးရစီကဆွေးပြီးတော့ဒီချီးလေးတွေရောင်းစားတယ်ဆွန့်ပစ်တယ်ဆိုတဲ့ပြဿနာတွေရတယ်တချို့တချို့တော့ဖြစ်တာသူတို့ဖြင့်ရှမ်းရှိအဲမျိုးဇာတိတာတွေမှာဖြစ်နေကြပါတယ်နောက်ပြီးတော့ဒီကုန်ပြည့်တဲ့ကိစ္စကျန်ဖက်တဲ့ကိစ္စဒါရီရလေးတွေစွန့်ပစ်ကလေးတွေများဖြစ်ရတဲ့အကြောင်းနဲ့မှာပါတဲ့ကြောင့်ဒီကိစ္စလေးလေးထည့်သွင်းပြီးတော့ဆောင်ရွက်ပါမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းတင်ဆက်ထားတဲ့ဂျာမားရေကဏ္ဍပါဒီစီစဉ်ကိုအပတ်စဉ်ကြာတာတွင်နေ့တိုင်းပုံမှန်ထုတ်လင်းပေးနေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ရဲ့အလဲပါတရုတ်ပြည်ရဲ့ကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့ကပလန်းစီမံကိန်းအကောင့်ထဲဖော်ရမှာအမျက်ထွက်တာရှိသလိုအရှုံးပေါ်တာလည်းရှိတဲ့အကြောင်းဥအောင်ခင်ကသုံးသပ်ပြီးတော့ကိုညာဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်
သမ္မတရှီချင်းဖင်2013စက်တင်ဘာလကကာဇီစတန်နိုင်ငံမှာမိန့်ခွန်းပြောစဉ်ခေတ်သစ်ပိုလမ်းမှာစီးပွားရေးရပ်ဝန်းကိုအတူတကွတည်ဆောက်ဖို့ပြောပါတယ်။အောက်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမိန့်ခွန်းပြောတော့ခေတ်သစ်ပင်လယ်ပိုလမ်းမကြီးကိုအတူတကွတည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝန်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝန်းလမ်းကြောင်းစီမံကိန်းသို့မဟုတ် ခေတ်ပိုလာမစီမံကိန်းလို့လည်းခေါ်ပါသေးတယ်။စီးပွားရေးရဝင်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲ။စီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါသေးတယ်။တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်။ရဝင်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်တွေ့မှုဟာပထမဖြစ်ပါလေ။ဂါလန်ယထာလန်ရေချောင်းလန်လေချောင်းလန်ပိုက်လိုင်းလမ်းချောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါလေ။ဒါကိုအကောင့်ထဲပေါ်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကူတည်ထောင်ထားပါလေ
။တရုတ်ကမတ်တီငွေဒေါ်လာတန်4000ထည့်တဲ့နိုင်ငံစုံပါဝင်တဲ့ဘဏ်ဖြစ်ပါလေ။မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါလေ။လိုရင်လိုသလိုတရုတ်စီကချင်းနိုင်အောင်ဖန်တီးထားပုံရပါတယ်။ဖွံ့ဖြိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရဝန်းလမ်းကြောင်းရဲ့ဒုတိယဦးတည်ချက်ဖြစ်ပါတယ်။ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။စတုတ္ထဦးတည်ချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဦးတည်ချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်။အချင်းချင်းပြောရရင်တော့ရဝန်းလမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာသန်း4သန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ
်။ကမ္ဘာလူဦးရေ80ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ခက်ခဲပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေးတယ်။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ဒီလိုအရှိန်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရဝင်းလမ်းကြောင်းစီမံကိန်းကိုတီထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်စလိုကလွန်ခဲ့တဲ့ဇွန်လကစာရန်းရေးပါတယ်။ရဝင်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြိုင်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေအလွဲမဲ့သူပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါလေ
။တရုတ်နဲ့ပို့ကုန်ချင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်။တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်။တရုတ်ကုန်ထုတ်လုပ်ငန်းမှာဆက်ရုပ်လုပ်သားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြန်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်။အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်။မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊မွန်ဂိုလီးယား၊အီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါတယ်။
စီးပွားရေးဆက်နွယ်ပေါင်းစပ်မှုများလေလေပြင်ဆိုင်မှုကလည်းများလေလေဖြစ်လာတာမို့ကုန်ထုတ်လုပ်မှုစနစ်မှာအပြောင်းလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်။ပြင်ဆိုင်တဲ့ကုန်ပစ္စည်းကိုလိုက်ပြီးအလုပ်သမားကိုလေ့ကျင့်သင်ကြားမှုအလုပ်သမားအင်အားခွဲဝေတုံးဆွဲမှုစတာတွေလုပ်လာရပါတယ်။တရုတ်ရဲ့ပြင်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ဈေးစကားဟာလည်းတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စထိုကခန့်မှန်းပါတယ်။လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိန်ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်။ရဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့တဘာဝအရင်အမြင့်တွေပျက်စီးသွားမှာကိုအရသာအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ27ရက်နေ့ထုတ်မြန်မာတိုင်းစ်မှာနော်ဘက်တီဟန်ကတင်ပြထားပါတယ်။ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရာမှာပြည်သူ့ဘဝရည်တည်ရေးအတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အယတအသိအဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်ပါရှင်ခုတော့တိုင်းရင်တင်းလွာလဲပါ PNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ယာယီရက်ဆိုင်ထားတဲ့ကလေးဖလမ်ဟာခါလမ်းမကြီးတိုးချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရအဖွဲ့နဲ့ကမ္ဘာပံတို့တွဲဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ 66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအပ်ဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ယမန်ယူထားတဲ့မြောက်ဦးဒေသခံလူငယ်၈ဦးကိုမြောက်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်တယ်ဆိုတာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြက်လည်ညှိနှိုင်းဖို့ KNU ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစကိုင်းတိုင်းဒေတာကြီးကလေးမျိုးကနေချင်းပြည်နယ်ဟာခါမျိုးအထိဆက်တွယ်ထားတဲ့ကလေးဖလန်ဟာခါလမ်းမကြီးအစ်မြင့်တင်ဆောက်ရွက်ရေးစီမံကိန်းနဲ့ပတ်သက်ပြီးကပ္ပပံကတာဝန်ရှိသူတွေကအောက်တိုဘာလ9ရက်နေ့ကချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်ကလေးဖလန်ဟာခါလမ်းမကြီးအစ်မြင့်တင်ဖို့ကပ္ပပံကနေအမေရိကန်ဒေါ်လာ 66.8 တန်းကိုချင်းပြည်နယ်အစိုးရထံထုတ်ချေးမှဖြစ်ပြီးအဲ့ဒီအတွက်လာရောက်ဆွေးနွေးတာဖြစ်တယ်လို့ချင်းပြည်နယ်လမ်းပန်းဆက်တွယ်ရေးဝန်ကြီးဦးရွှေထီအိုကပြောပါရယ်အစကနဦးပိုင်းမှာတော့2019ခုနှစ်အောက်တိုဘာလကနေလုပ်ငန်းစတင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပေမဲ့ဒီဇိုင်းနည်းပညာကျွမ်းကျင်မှုပိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေလေ့လာနေဆဲဖြစ်တဲ့အတွက်ပယ်ချိန်စတင်နိုင်မယ်ဆိုတာကပ္ပပံကမပြောနိုင်သေးဘူးလို့ဝန်ကြီးကပြောပါရယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တရားရုံးမှာနိုင်ငံတော်အလံအဲ့ဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ယမန်ယူထားတဲ့ဒေသခံလူငယ်10ဦးကိုမြို့နယ်တရားလူကြီးကသူတို့ကိုဆွဲချက်တင်ဖို့တင်မသိဆိုတဲ့အကြံပြုတဲ့အတွက်အင်္ဂါနေ့နေ့လယ်ပိုင်းမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်။သူတို့ကိုတယောက်ကြံ့ငွေ5သိန်းစီအာမခံနဲ့လှုပ်ပေးခဲ့တာဖြစ်တယ်လို့တရားရုံးကိုတွားရောက်ခဲ့တဲ့မြောက်ဦးမြို့ခံသူကပြောပါတယ်။အခုလူမြောက်လာသူ10ဦးကတော့စက်တင်ဘာလ24ရက်နေ့ကထောင်သာရှိလစီချမှတ်ခံရပြီမဲ့ချုပ်ရက်ကိုခံစားခွင့်ရတဲ့အတွက်အဲ့ဒီနေ့မှာပဲတရားရုံးကလှုပ်ပေးခဲ့ပြီမဲ့လေစစ်သွေးထောင်ကထွက်မှာရဲတပ်ဖွဲ့တွေကသူတို့ကိုပြန်လည်ဖမ်းဆီးပြီးမြောက်ဦးရဲစခန်းကိုပို့ဆောင်ခံရသူတွေဖြစ်ပါတယ်သူတို့ရှိဦးဟာလွန်ခဲ့တဲ့ဇန်နဝါရီလက223နှစ်မြောက်ရခိုင်ပြည်အချုပ်ချာအာဏာကျဆုံးတဲ့နေ့ဝန်내ချင်းထိမှခန်းနာကိုအာဏာပိုင်တွေတားဆီးရာကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုပြစ်စင်မှာတနတ်တန်ရတဲ့နဲ့ဖမ်းဆီးခံခဲ့ရတဲ့သူတွေဖြစ်ပါတယ်
ကွယ်လွန်နိုမိုမျိုးရခေါင်းဆောင်ကြီးနိုင်ငွေသိန်းအသက်96နှစ်ရဲ့ကျွင်းကျန်တဲ့အယိုးပြအိုးကိုပေါင်မြို့မှာရှိတဲ့ကွယ်လွန်နိုမွန်ခေါင်းဆောင်နိုင်ထွန်းသိန်းနဲ့နိုင်သိန်းမောင်တို့ရဲ့အုတ်ကူအနီးမှာမြုပ်နှံဖို့အတွက်စီစဉ်နေပါတယ်။မွန်အမျိုးရခေါင်းဆောင်နိုင်ငွေသိန်းဟာအော်တိုဘားလာပထမပတ်မှာကွယ်လွန်ခဲ့တာဖြစ်ပြီးအော်တိုဘားလာ6ရက်နေ့ကရန်ကုန်မြို့ရေဝေးတုတ်တန်းမှာစာဗနတ်အခမ်းအနားကျင်းပခဲ့ပါတယ်။စာဗနတ်အခမ်းအနားမှာဝါရင်နိုင်ငံရေးသမားတွေအစိုးရဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေတိုင်းနာခေါင်းဆောင်တွေမွန်နိုင်ငံရေးပါတီတွေမွန်တိုင်းနာတွေနဲ့ကျန်းရစ်သူမိသားစုတွေတက်ရောက်ခဲ့ကြပါတယ်
။ရက်ပေါင်း50ကျော်ကြာတန်းပလောင်တီအန်နယ်လီတက္ကန်နေဖမ်းဆီးထားတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့ဒေသခံနန်းမိုးဟွန်ပြန်လည်လွတ်မြောက်ရေးအတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်ကြီးတွေကြားဝင်စီစဉ်ပေးမှုနဲ့နန်းခမ်းမြို့ခံလူငယ်ကိုယ်စားလှယ်၄ဦးတို့ဟာတန်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ရခဲ့ပြီးနန်းမိုးဟွန်ကိုပြန်လည်လွှတ်ပေးမယ်လို့တန်းအဖွဲ့ကပြောဆိုလိုက်ပါတယ်။အော်တိုဘလာ၁၀ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုပြီးနတ်မဟုံကိုပြန်လည်လွတ်မြောက်ပေးမှာဖြစ်တဲ့အကြောင်းတန်းသက်ဖွဲ့နတ်ခန့်လူငယ်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့လက်မှတ်ရေးသူထားတဲ့ကြေညာချက်တစ်စောင်ကိုပါ FENCC ဘက်ကထုတ်ပြန်လိုက်ပါတယ်။ဘယ်နှစ်ပဲရမှာနတ်မဟုံကိုမိဘစီပြန်လွှတ်ပေးမလဲဆိုတာကိုတော့အဲ့ဒီကြေညာချက်မှာမပါခဲ့ပါဘူး။နတ်မဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းသက်ဖွဲ့ဝင်၅ဦးကနေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။2019ခုနှစ်ကနန်းမူဟုံတို့အိမ်ကိုကြက်ငွေ17သိန်းအခုဝင်ကောက်ပြေးပြန်လမ်းမှာအစိုးရစစ်တပ်ကနေတိုက်ခိုက်ခဲ့တဲ့ပေါ်နန်းမူဟုံကနေသတင်းပေးတဲ့ကြောင့်ဆိုပြီးဝေရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ
်။ဖအံမြို့နယ်အတွင်းမှာရှိတဲ့တန်လွင်မြစ်ကဘာဟာယခုနှစ်ကဘာပြိုကျမှုပိုများလာတယ်လို့ကရင်ပြည်နယ်ရေအရင်မြစ်နယ်မြစ်ချောင်းဖွံ့ဖြိုးတိုးတဲ့ရေဦးစီးဌာနရုံးကပြောပါတယ်။တန်လွင်မြစ်ကဘာပြိုကျလာခြင်းဟာမြစ်အတွင်းစီးမဲ့ကမ်းမဲ့တရားမဝင်တဲကြောက်ထုတ်ယူတဲ့အကြောင်းရင်းတစ်ခုအပါအဝင်ဖြစ်တယ်လို့လည်းကရင်ပြည်နယ်ရေအရင်မြစ်ဦးစီးဌာနရုံးကညွှန်ကြားရေးမှူးဦးသိန်းလင်းကဆိုပါတယ်။မြစ်ကဘာပြိုကျမှုကြောင့်ဗအံမြို့နယ်တန်လွင်မြစ်ကဘာနားမှာရှိတဲ့တဒနအဆောက်ဦးတောင်တူစိုက်ပျိုးရေးမြေနေရာနဲ့နေအိမ်တို့ထိခိုက်တယ်လို့အန်ဒီယားရှိလာလို့နေရာပြောင်းရွှေ့နေရတာလည်းရှိနေပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နှစ်ဖက်အဖွဲ့တွေအနေနဲ့ NCA အတိတ်ပဲဖွင့်ဆိုမှုကွဲလွဲတဲ့အယူဆတွေထပ်မံညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ KNU ဘက်ကပြောပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်
။အခုလိုထိုက်ပြည်စည်းဝေးဖြစ်မြောက်ဖို့နှစ်ဖက်စလုံးကဆန္ဒရှိတာကိုကြိုဆိုလိုက်ပြီးကြိုတင်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်သေးတဲ့အတွက်ကျင်းပမယ့်ရဲ့ညှိနှိုင်းဖို့လိုသေးတယ်လို့လည်းကရင်အမျိုးသားစည်းရုံး KNU ထွေထွေသွေးရမှုဘဒိုစောတာတူမှုကအခုလိုပြောပါတယ
်။ထိပ်ပြီးခေါင်းဆောင်တွေပါဝင်ပြီးဆွေးနွေးမှဖြစ်တဲ့အကြောင်းကျွန်တော်တို့ခေါင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တည်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတွေလိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်ကျွန်တော်တို့ဒီ15ရက်နေ့မှာပြုလုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကဆိုင်ရာကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပြန်လည်ညှိနှိုင်းသွားမှာဖြစ်တယ်
။ NCA လက်မှတ်ထိုးဆက်ဝဲတွေက6ဖွဲ့ဟာထိုက်တီဆွေးနွေးပွဲကိုအောက်တိုဘာလ15ရက်မှာကျင်းပဖို့သဘောတူပေမဲ့လည်းအပိတအတိပြုနိုင်ဖို့ NCA လက်မှတ်ထိုးခေါင်းဆောင်တွေကထပ်မံတွဲဆုံညှိနှိုင်းသွားရမှာဖြစ်ပါတယ်။ထိုက်တီဆွေးနွေးပွဲကျင်းပဖို့အတွက်နှစ်ဖက်အဖွဲ့တွေအနေနဲ့NCA ဒိဗ္ဗေဖွဲ့စုမှုကွဲလဲတဲ့ယူဆတွေထပ်မညှိနှိုင်းဖို့လိုသေးတယ်လို့လည်းဘဒိုဇောတာတူမှုကဆက်ပြောပါတယ
်ဒီမခွဲထွက်ရဆိုတဲ့ကိစ္စတွေက NCA ထဲမှာမပါဘူးနောက်ပြီးတော့ကျွန်တော်တို့ဒီခုသောတတ်မတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူးအဲ့တော့ NCA ကောင်တွေပေါ်တဲ့နေရာမှာဆိုရင် NCA အထဲမှာရှိတဲ့ဆက်လက်ပြီးညှိနှိုင်းဆွေးနွေးရလိုအပ်တဲ့တပ်ပိုင်းဆိုင်ရာကိစ္စဆွေးနွေးရေးကိစ္စတွေတော့လည်းကောင်းNCA ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျားကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စကွဲလွဲတဲ့အယူဆတွေကိုတော့လကောင်းဒါတွေကဆက်ပြီးတိဆို့နေတဲ့အိဆတွေဖြစ်တယ်အဲ့တော့ကြောင့်အဲ့ဒါလူခိနှိုင်းဖြည့်ရှင်းနိုင်မှုတွေကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ဖို့လိုအပ်ပါတယ်
တို့ပေမဲ့ထိုက်တီဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလို့တဲ့ KNU ထုတ်ပြန်ချက်အပေါ်ဆိုရဘက်ကသစုံနေရာတုံ့ပြန်ပြောဆိုတာမကြားသိရသေးပါဘူးထိုက်တီဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီကိုစားတက်ရောက်မယ်ဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဒီဒီမိုကရေစီစနစ်အတွက်အမှတ်ခံချက်ရှိဖို့တိုင်းရင်းသားတွေအတွက်လည်းအမှတ်ခံချက်ရှိဖို့အဲ့ဒီပုံစံမျိုးကိုကျွန်တော်တို့စဉ်းစားပြီးတော့မအားလုံးလက်ခံနိုင်တဲ့မူတစ်ခုကိုကျွန်တော်တို့ကတော့ပြုပြင်ရမယ်လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါမျိုးကိုကျွန်တော်တို့ကခိုင်ခိုင်မာမာမချတ်မှတ်နိုင်ဘူးဆိုရင်ကျွန်တော်နိုင်ငံရေးရဘူးဘယ်လောက်ပဲကြာချာလုံချိုးရေးရဒါနိုင်ငံရေးကိုအကောက်ွယ်မပေးနိုင်ရင်နော်ဒါကတော့အချိန်မီပျက်စီးသွားနိုင်တယ်လို့ကျွန်တော်မြင်တယ
်။ NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ထိမ့်မှတ်တဲ့အတူ၅ရက်ကြာထိုက်တီဆွေးနွေးပွဲမှာဆုံးဖြတ်ပေးနိုင်တဲ့ထိုက်တီခေါင်းဆောင်တွေပါဝင်တက်ရောက်ကြမှာဖြစ်တဲ့အတွက်ပိတ်ဆို့နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မယ်အခြေခံမူတွေရရှိနိုင်မလားဆိုတာစောင့်ကြည့်သွားရမှာဖြစ်ပါတယ်ရှင်။
ဆက်ပြီးတော့အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂာနဲ့အောက်တိုဘာလ2ရက်နေ့က၎င်းရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။နိုင်ငွေသိန်းရဲ့တမိုင်းတစ်လျှောက်မှာမိမိရဲ့အမျိုးသားရေးတစ်ခုလည်းမဟုတ်ဘဲနဲ့ဒီမိုကရေစီရေးတိုက်ပွဲအခမ်းကဏ္ဍတွေမှာဒီဇိုင်းမမတ်လှုပ်ဆောင်လာခဲ့သူတဦးလည်းဖြစ်ပါတယ်။မိရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
နိုင်ငံသိုင်းဟာဖက်ဒရယ်ရေးနဲ့ပတ်သက်ရင်နောက်ဆုံးထွက်သက်သည့်တိုက်ပွဲဝင်ခဲ့တဲ့ကောင်းဆောင်တူဖြစ်တယ်လို့နိုင်ငံသိုင်းနဲ့အနီးကနေခဲ့တဲ့သူကိုဆိုင်ထွန်းအေးကပြောပါတယ
်အထူးသဖြင့်အဖိုးကတော့ဖက်ဒရယ်နဲ့ပတ်သက်ရင်လုံးဝခန္ဓာကိုယ်ဝင်ချတဲ့အခြေအနေကိုတိုက်ပွဲဝင်သွားတဲ့ကောင်းဆောင်တစ်ယောက်ဖြစ်ပါဒီပေါင်းထိုးဝေးခံနိုင်မဲ့တင်ဆိုရတဲ့နိုင်ငံသိုင်းတို့ရဲ့ပုံကိုလည်းမရှိတော့ပါဘူးအထူးသဖြင့်ကျွန်တော်တို့နိုင်ငံသိုင်းတို့ချီးကျူးတာဆိုတာရင်းသားတွေကတံတားလေးလို့ထွက်တယ်စူးစီးချက်တစ်ခုလေးကိုရအောင်ကြိုးစားတယ်တိုင်းရင်းသားတွေရဲ့ညီညီလေးစစ်မှန်တော့ဖက်ဒရယ်ပေါ်ပေါက်ကြီးဆိုတဲ့ဒီအချက်နဲ့လှုပ်ရှားခဲ့တဲ့နိုင်ငံသိုင်းမရှိခြင်းဟာကျွန်တော်တိုင်းရင်းသားတွေအားလုံးရဲ့ညီညီလေးအင်အားစုကိုဖြိုခွဲလိုက်တယ်လို့ခံစားလိုက်ရပါတယ်အင်တာမဆုံးကျမှုဖြစ်ပါတယ်လို့
နိုင်ငံသိုင်းဟာကျောင်းသားဘဝကလေးကမြန်မာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပြီးနောက်ပိုင်းမှာမွန်နိုင်ငံရေးလောကထဲကိုခြေဆောင်ပြည့်ဝင်ရောက်ခဲ့သူဖြစ်တယ်လို့နိုင်ငံသိုင်းစီမှာလက်ပွန်တတိနိုင်ငံရေးလက်လာခဲ့ဖူးသူမင်းမဲနွယ်ကပြောပါတယ်
နိုင်ငံရေးလောကထဲမှာတောက်လျှောက်လုပ်လာတယ်သူတို့ပါတီကဖြစ်တဲ့ခံပြီးသွားတော့အဲဒီဖြစ်တဲ့ခံပြီးတဲ့မှာလည်းသူထောင်ထပ်ပြတယ်သူကထောင်မူပြီးဒီဖက်ချီက6ချိန်တော့ရှိမှဖြစ်တယ်အဲကနေပဲတစ်ချိန်သာဒီပါတီကိုထောင်လို့သူကဆက်လုပ်ရှာတယ်
နိုင်ငံသိုင်းဟာတိုင်းလာလူမျိုးများတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွေအတွက်တပ်ပေါ်ဝင်ခဲ့တဲ့တခြားမှာပြောရဆိုရခံရတဲ့အတွက်ထောင်ထဲမှာအနေများခဲ့ရသူဖြစ်တယ်လို့မွန်ပြည်နယ်ဆွေရဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်နေတဲ့မွန်တိုင်းရင်းသားဒေါက်တာမင်းကြည်ဝင်းကပြောပါတယ်
ကိုလိုပြောရတယ်လို့
ပြည့်တယ်ခံရတယ်ဒါရယ်အောင်တဲ့မှာပဲညာ
နိုင်ငံတိုင်ဟန်ကရင်ပြည်နယ်ထောက်အောင်ကျေးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့ကအပနိုင်တာတွင်အောင်နဲ့အမိတော်ငွေတုံတို့ကနေဖွားမြင်ခဲ့သူဖြစ်ပြီးအသက်15နှစ်အရွယ်ဖျားပေါ်အသက်တန်းကျောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်အဖြစ်နဲ့နိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်အသက်20နှစ်အရွယ်မှာဗမာလွတ်လပ်ရေးတမတော် PIA ကိုဝင်ခဲ့ပြီးဒုတိယကမ္ဘာစစ်အပြီးမှာတော့ပြည်သူ့ရဲဘော်အဖွဲ့ကိုဝင်ခဲ့ပါတယ်မွန်ပြည်သူ့တပ်ဦးမှဗဟိုလုံးမှုဆောင်ကော်မတီအစီအစဉ်ဝန်ယူခဲ့ပြီး1989ခုနှစ်မှာမွန်အမျိုးသားဒီမိုကရေစီအဖွဲ့ MNDF ရဲ့ဒုတိယဥက္ကဋ္ဌတာဝန်နဲ့အမည်ပြောင်းလိုက်တဲ့မွန်ဒီမိုကရေစီပါတီမွန်အမျိုးသားပါတီမှပါတီဥက္ကဋ္ဌနေရာကိုဆက်လက်တာဝန်ယူခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရည်ရည်ရဆိုင်ထားတဲ့ကလေးဖလန်ဟခါလက်မှတ်ကြီးတိုးချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရဖွဲ့နဲ့ကမ္ဘာ့ပံတို့တွေ့ဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအဲ့ဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြောက်ဦးဒေသခံလူငယ် 10 ဦးကိုမြောက်ဦးမြို့နယ်တရားရုံးကနေအမတ်ခံနဲ့လွတ်ပေးလိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုကြားခဲ့ရတာပါရှင်။ VOA ကနေအခုတုံ့လွင့်ပေးခဲ့တဲ့တနားစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလာမီတာ190ရောကနေပြန်ပြီးတော့အစအဆုံးထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်လွင်ဦးကပြောပြပေးပါဦး။
တူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ရီကောင်စစ်ဝင်ရုံနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ကဝင်သွားတာနောက်ဆုံးတွေ့ခဲ့ရတဲ့စော်ရီသတင်းတောင်ဂျမဲခေါရှိုကီနဲ့ပတ်သက်လို့စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲသတင်းတောင်ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။စော်ရီတန်ရုံနဲ့ဝင်သွားပြီးပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာတေချာတော့ရှိတဲ့အကြောင်း Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။American ပြည်နယ်ဆို Florida ပြည်နယ်မှာ Hurricane Michael ဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့ပြည်နယ်ဆိုးရွားဘက်ကပြည်နယ်ထူထောင်ရေးအခိုင်အမာဆောင်ရွက်သွားမယ်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကကြေညာပြောကြားလိုက်ပါတယ် Hurricane Michael Florida ပြည်နယ်ပန်ဟန်ဒယ်ဒေသကိုဝင်ရောက်တက်ခတ်ခဲ့တဲ့စံချိန်တင်အပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တယ်လို့ American သမိုင်းမှာတော့တတိယအကြီးဆုံးမုန်တိုင်းတစ်ခုလည်းဖြစ်ခဲ့တာပါအမေရိကန်နဲ့ရုရှားအာကာသယာဉ်မှူးနူလိုက်ပြသွားပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့ဆိုယူစ်အာကာသယာဉ်ဟာမြေပြင်ကနေဒီကနေ့လွှတ်တင်လိုက်ပြီးတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားခဲ့တဲ့ကဇက်စတန်နိုင်ငံဘိုက်ကူနော်မြို့ကအာကာသစခန်းကနေလွှတ်တင်လိုက်ပြီးတဲ့နောက်အာကာသယာဉ်ရဲ့တွန်းအားပေးစနစ်မှာစစ်ချုပ်ရုံမှုကြုံခဲ့ရတာဖြစ်တဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောဆိုခဲ့ပါတယ်။ဒီကပ်ပြင်းကထွက်ပြေးသွားတဲ့ဒုက္ခတွေနေရပြန်နိုင်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီကပ်ပြင်းကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျပ်တဲနဲ့လူခွေပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲဒုက္ခတွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်နိုင်မယ့်အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာဝန်ဝင်ကူညီကြဖို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်ခွန်းမှာဒီနေ့ပဲပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံသုံးစွဲမှုတွေအကြီးအကျယ်လိုအပ်နေသလိုပြည်လဲတက်မြက်ရေးလူခွင့်ရေးလေးစားလိုင်းနိုင်ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းအတွင်းမှုရုပ်ကဒီကနေ့မင်ခွန်းထဲမှာထည့်သွင်းပြောဆိုသွားခဲ့တာဖြစ်ပါတယ်
။တရင်အချင်းချက်ကိုကွန်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အတန်မနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ20 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9440၊လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 9505တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနှံလောင်းပါ
This program has come to you from the Voice of America, Washington.